ခေတ်သစ်သဘာဝဘေးရန်အတွက်ရင်ဆိုင်ရမှုသမိုင်းမှာအဆိုးရွားဆုံးဖြစ်တဲ့အင်ဒိုနီးရှားအာချေးပြည်နယ်ကဆူနာမီကြီးလိုင်းနိုင်ကိုကြုံခဲ့ရတာဒီကနေ့ဆိုရင်၃နှစ်ပြည့်မြောက်တဲ့နေ့ပါအလူရှင်နိုင်ငံတွေကအာချေးပြည်နယ်ပြန်လည်တည်ဆောက်ရေးအတွက်အမေရိကန်ဒေါ်လာသန်းပေါင်းထောင်ချီပြီးလှူဒန်းတည်ဆောက်ခဲ့ကြတာတွေလည်းပြီးစီးလူလီလီဖြစ်နေတဲ့ဒီအချိန်မှာပြန်လည်တည်ဆောက်ရေးပြီးစီးမဲ့ကာလမှာအာချေးရဲ့ရင်ဆိုင်ရမယ့်ပြဿနာတွေကဘာတွေဖြစ်မလဲဆိုတာကို VOA သတင်းတော့ချက်ဘူးရှက်ဂျကာတာမြို့ကနေသတင်းပေးပို့ထားတာကိုဥရောပညိုင်းကတင်ပြပါခင်ဗျာ
လွန်ခဲ့တဲ့၄နှစ်ဒီနေ့ဒီရက်2004ဒီဇင်ဘာ26ရက်နေ့ကအင်ဒိုနီးရှားနိုင်ငံဆူမထရာကျွန်းရဲ့မြောက်ဖက်မှာမျော်စင်ကြီးတွေပြိုကျလာတယ်လို့ပင်လယ်ရေလှိုင်းလုံးအမြင့်ကြီးတွေကမ်းခြေတစ်လျှောက်လာရောက်ရိုက်ခတ်မှွေနှောက်လိုက်တာမှလူပေါင်း36,000ကျော်ဟာဒီကမ္ဘာမြေပြင်ကနေပျောက်ကွယ်သွားခဲ့ရပါတယ်။သမုဒ္ဒရာရေအောက်ကျမ်းပြင်ကနေတလိမ့်လိမ့်နဲ့အချိန်ပြင်းပြင်းတက်လာတဲ့ဆူနာမီရေလှိုင်းလုံးကြီးတွေကြောင့်အိန္ဒိယသမုဒ္ဒရာရဲ့ဟိုဘက်နှခမ်းဒီဘက်နှခမ်းနိုင်ငံပေါင်းဒရာစင်လောက်ကလူတွေသိမ်းနဲ့ချီပြီးတေဆုံးပျောက်ကွယ်သွားကြရတဲ့အဖြစ်ဆိုးကြီးတစ်ခုပါ။ဆူနာမီဒဏ်ကိုအဓိကခံခဲ့ရတဲ့အင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်ကိုပြန်ကြည့်မယ်ဆိုရင်နိုင်ငံတကာအလှူရှင်တွေ၊ကူညီထောက်ပံ့ရေးအဖွဲ့အစည်းတွေရဲ့ပံ့ပိုးမှုတွေနဲ့ဆူနာမီနဲ့ပါသွားရတဲ့လူနေအိမ်တွေကိုအစားထိုးတည်ဆောက်ပေးခဲ့တာအခုဆိုရင်အိမ်အလုံးပေါင်း3,000ကျော်ပြီးစီးသွားခဲ့ပါပြီ။ဒါဟာတတ်မှတ်ရထားထားတဲ့အချိန်တက်3လဆော့ပြီးပြီးစီးခဲ့တာပါ။နောက်ဆုံးကြတဲ့အိမ်အလုံး2,000ကျော်ကိုလာမယ့်ဧပြီလမှာပြီးစီးဖို့တက်ဆိုင်ရာအဖွဲ့အစည်းတွေကတတ်မှတ်ဆောက်လုပ်နေကြပါတယ်။အခုလိုအိမ်ဆောက်တာအပြင်ကားလမ်းအသစ်အရှည်ကီလိုမီတာပေါင်း2,000ကျော်ကိုဖောက်လုပ်တာနဲ့ကျောင်းပေါင်း800လောက်ဆောက်လုပ်ပေးနေတာလည်းရှိနေပါတယ်။ကမ္ဘာဘဏ်ကနေမတည်ပေးထားတဲ့နိုင်ငံတကာဆူနာမီအတွက်အကူအညီထောက်ပံ့ရေးအဖွဲ့အစည်းဖြစ်တဲ့အလှူပေါင်းစုံရန်ပုံငွေ Multi Donor Fund အဖွဲ့အစည်းက Miss Nia Sarinas TT ကပြီးစီးသွားခဲ့တဲ့တည်ဆောက်ရေးလုပ်ငန်းကြီးတွေကိုသက်ဆိုင်ရာဒေသခံအုပ်ချုပ်ရေးအဖွဲ့အစည်းတွေစီကိုလွှဲပြောင်းပေးဖို့သူမတို့အဖွဲ့အစည်းကစတင်ပြီးအာရုံဆိုင်လှုပ်ဆောင်နေတဲ့အကြောင်းအခုလိုပြောပြသွားပါတယ
် We are preparing a what we call a transitional phase to help them
ကျွန်တော်တွေကဒီအတိုင်းကြီးရော့အင့်ဆိုပြီးပေးလိုက်တာမျိုးမဟုတ်ဘဲလွှဲပြောင်းပေးအပ်နေတာတွေအပြီးမသတ်သေးတဲ့ကြာကာလမှာသက်ဆိုင်ရာအုပ်ချုပ်ရေးအဖွဲ့အစည်းတွေကလုံးဝလွှဲပေးပြီးတဲ့အခါသူတို့တွေစီမံခန့်ခွဲနိုင်ဖို့လုပ်ငန်းတွေလက်ပတ်နိုင်ဖို့နဲ့အရေးကြီးဆုံးဖြစ်တဲ့ပြည်ပြင်ထိန်းသိမ်းရေးဆောင်ရွက်နိုင်ဖို့ဆိုတာတွေကိုလှုပ်သွားနိုင်အောင်အခုကျမတို့ကပြင်ဆင်ကူညီဆောင်ရွက်နေကြရတာပါလို့ Miss Sarina Stiti ကပြောသွားတာပါ။အာချေးပြည်နယ်ပြန်လည်တည်ဆောက်ရေးအတွက်နိုင်ငံတကာအလှူရှင်တွေကအမေရိကန်ဒေါ်လာသန်းပေါင်း4,600ကိုသုံးစွဲခဲ့ကြတာပါ။ Miss Sarina Stiti တို့ရဲ့အလှူပေါင်းစုံရန်ပုံငွေအဖွဲ့ကြီးကအာချေးပြည်နယ်ကသူမတို့ရဲ့လုပ်ငန်းတွေကို2010ခုနှစ်မှာပြီးစီးအောင်တတ်မှတ်ဆောင်ရွက်နေကြပေမဲ့လည်းလွှဲပြောင်းရေးလုပ်ငန်းတွေချောမွေ့စေဖို့အတွက်2012ခုနှစ်အထိအာချေးမှာဆက်ပြီးအလုပ်လုပ်သွားဖို့စီစဉ်နေကြပါတယ်။အာချေးဟာဆူနာမီဒဏ်ကိုအပြင်းထန်ဆုံးခံခဲ့ရတာတွေမကပဲအင်ဒိုနီးရှားတွေကနေခွဲထွက်ဖို့ကြိုးပမ်းခဲ့ကြတဲ့နှစ်ပေါင်း30ကြာလက်နက်ကင်ပရိဘက်ကဟာလည်းဆူနာမီမတိုင်ခင်ကတည်းကရှိခဲ့တာပါ။ဆူနာမီအပြီး2005ခုနှစ်မှာတော့အင်ဒိုနီးရှားဗဟုအစိုးရနဲ့အာချေးခွဲထွက်ရေးလက်နက်ကင်အဖွဲ့အစည်းတွေဟာအင်ဒိုနီးရှားတွေကခွဲမထွက်ပဲငြိမ်းချမ်းစွာအတူရှင်တွဲနေနိုင်ဖို့အပေးအယူညှိနှိုင်းမှုတွေရရှိခဲ့ကြပါတယ် BRR လို့ခေါ်တဲ့အာချေးပြည်နယ်ပြန်လည်တည်ဆောက်ရေးအေဂျင်စီရဲ့အကြီးအကဲကွန်ထိုရိုမန်ဂူဆူဘရူတိုကလက်နက်ကင်တိုက်ပွဲတွေပြီးစီးသွားပြီးငြိမ်းချမ်းရသွားတဲ့အခါမှာတော့ထောင်နဲ့ချီတဲ့လက်နက်ကင်ခဲ့သူတွေဘဝတိုက်ပွဲအတွက်ဘာမှပြင်ဆင်ထားမှုမရှိခဲ့ရတဲ့အခက်အခဲရင်ဆိုင်နေရပုံကို VOA ကအခုလိုပြောပြခဲ့ပါတယ်
Things are a little bit difficult since around 14,000 ex-combatants.
အဲ့ဒီကနေတဲ့ကိစ္စတွေကတော့စစ်ပဲတိုက်တက်တဲ့လက်နက်ကင်ခဲ့တဲ့လူပေါင်း14,000ဟာအသက်မွေးဝမ်းကြောင်းအလုပ်ဘာမှမလုပ်တတ်တော့အလုပ်လက်မဲ့တွေဖြစ်နေတာရဲ့သူတို့တွေကိုအချေးပြည်နယ်ရဲ့လူမှုအဖွဲ့အစည်းရဲ့မှာဝင်ဆက်နိုင်တဲ့လုပ်ငန်းကံကံတွေမှာပြန်ပြီးကျွမ်းကျင်လာအောင်ဒါမှမဟုတ်ရင်လည်းအလုပ်တွေအကင်တွေမှာလုပ်နိုင်တဲ့ကျွမ်းကျင်မှုရှိလာအောင်ကြေကြေပြန့်ပြန့်စီစဉ်ပေးတာမျိုးကျွန်တော်တို့မှာရှိဖို့လိုနေတာပါပဲဗျာ
အခုပြန်လည်တည်ဆောက်ရေးကာလမှာလုပ်ငန်းကိန်းငန်းတွေကြောင့်အလုပ်အကင်ရရှိနေကြတဲ့သူတွေတည်ဆောက်ရေးတွေပြီးသွားတဲ့အခါအလုပ်လက်မဲ့တွေဖြစ်ပြီးအာချေးပြည်နယ်စီးပွားရေးကမောက်ကမဖြစ်သွားမှာကိုလည်းအလူရှင်နိုင်ငံတချို့ကစိုးရိမ်ပူပန်နေကြပါတယ်။လက်နက်ကိုင်တပုံဟောင်းတွေကိုတိမ်ကြုံစုယုံပြီးအာချေးရဲ့စီးပွားရေးနယ်ပယ်တဲကိုဆွဲသွင်းဖို့ဆိုတာကလည်းတော်တော်ကိုရှုပ်ထွေးမဲ့ကြိုးပမ်းအားထုတ်မှုတစ်ခုဖြစ်နေပါတယ်။အာချေးရဲ့အုပ်ချုပ်ရေးအဖွဲ့အစည်းအသစ်တွေဟာအာချေးမှာဆွဲဆောင်မှုရှိရှိနဲ့ပြည်ရင်းကဖြစ်စေနိုင်ငံခြားကဖြစ်စေယင်းဤမြုပ်နှံမှုတွေလာလုံနိုင်မှစီးပွားရေးတိုးတက်မှုနဲ့အလုပ်အကင်ပေါ်များမှုဟာရည်ရှည်ခံလိမ့်မယ်လို့အာချေးပြန်လည်တည်ဆောက်ရေးရဲ့တာဝန်ရှိသူတွေကသုံးသပ်နေကြကြောင်းပါခင်ဗျာ